Welcome to the Voice of America in Burmese.
Mingla nya jam ma to ta shin mya shin. American Piran su myo raw Washington DC ka ne VOA Myanmar bai season ye 2022 khu ne August 22 ye tanin ngwe ne nya bai 9 ya ne 10 night season ne go line to meter 3052 ne line line meter 190 a pyin VOA ye Facebook sa myana ka ne tae ye thol ni ba bi shin.ကျမနန်လာဝါအခုညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇုံလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့6လပြည့်အထိမ်းအမှတ်ကျင်းပဖို့ယူကရိန်းကပြင်ဆင်နေပါတယ်ရုရှားသမ္မတပူတင်ရဲ့မဟာမိတ်သမီးဖြစ်သူလောက်ကျန်တပ်ဖြတ်ခံရပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုရေရှည်လက်ခံထားရေးအခက်အခဲရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကပြောပါတယ်ဒီသတင်းတွေအပအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့နားလောင်နေတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်လုတ်သားလူအချက်တွေများနေတဲ့ဗြိတိန်နိုင်ငံမှာယူကရိန်းစစ်ပြေးဒုက္ခသည်တွေရောက်လာတဲ့အတွက်နှစ်ဦးနှစ်ဖက်အကျိုးရှိလာစေပါတယ
် I think it's a super good fit and I think the self-interest part of it is critical so of course we want to help people
ဒီတဲ့အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းစစ်တပ်သင့်ပြည်သူတွေအတွက်ရမုံငွေရှာပေးနေတာနဲ့အမေရိကန်နိုင်ငံမှာနေအောင်ကြီးစွန့်ရင်သုံးမဲ့သူတွေအတွက်အစိုးရရဲ့အထူးအစီအစဉ်အကြောင်းသတင်းဆောင်မတွေကိုလည်းရှုစားနားဆင်ရမှာပါဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကသုတနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင်
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့6လပြည့်အထိမ်းအမှတ်ကျင်းပဖို့ယူကရိန်းကပြင်ဆင်နေပါတယ်စစ်ပွဲအစပိုင်းအချိန်တွေတုန်းကအကြံပေးပုဂ္ဂိုလ်တွေကသူ့ကိုပြောခဲ့တာတွေကိုသူ့အနေနဲ့ပြန်ပြောင်းသတိရနေတဲ့အကြောင်းယူကရိန်းလူမျိုးတွေဟာအနိုင်မခံအရှုံးမပေးယူကရိန်းကိုခုခံကာကွယ်သူတွေဟာအရှုံးပေးမှမဟုတ်ဘူးဆိုတာကိုသိလာရပြီဖြစ်တဲ့အတွက်အဲ့ဒီအကြံပေးခဲ့ကြသူအများစုဟာအခုအချိန်မှအရှက်ရနေကြမယ်ဆိုတာသူသိတယ်ဆိုတဲ့အကြောင်းယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကတိုင်းပြည်ကိုနေ့စဉ်ပြောကြားတဲ့မင်းကွန်းအတွင်းစနေနေ့ကထည့်သွင်းပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံသားတွေဆက်ပြီးတိုက်ပွဲဝင်ကြရအောင်ပါအောင်မယ်။လုပ်ငန်းတွေလည်းအများကြီးကျန်နေပါသေးတယ်။ဒုက္ခများစွာနဲ့ရေရှည်ကြမ်းကြမ်းခံနိုင်ဖို့လိုပါတယ်။ဒါပေမဲ့ယူကရိန်းလူမျိုးတွေဟာသူတို့နိုင်ငံသူတို့လူမျိုးနဲ့သူတို့ရဲ့တရားကောင်းစဉ်တွေအတွက်ဂုဏ်ယူနိုင်ကြပါတယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။အခုသတင်းပတ်မှာရုရှားတို့ကအင်မတန်ရုံမှကောက်ကျစ်တဲ့အစီအစဉ်တစ်ခုကိုလောက်ကောင်းလွတ်နိုင်တဲ့အကြောင်းရန်သူဟာရန်သူအကျင့်အကြံအတိုင်းပဲလုပ်ကြမှာပါလွန်ခဲ့တဲ့6လအတွင်းမှာလဲရုရှားတို့ကရုပ်မှကောက်ကျစ်တဲ့နည်းတွေကိုတောက်လျှောက်ကျင့်သုံးခဲ့ကြပြီးဖြစ်ပါတယ်လို့လဲသမ္မတဇယ်လင်စကီကပြောကြားခဲ့ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မဟာမိတ်တယောက်ရဲ့သမီးဟာ Toyota Land Cruiser ကားကိုမောင်းသွားရင်ပောက်ကွဲသွားတာကြောင့်သေဆုံးသွားပါတယ်သတင်းစာဆရာတယောက်ဖြစ်တဲ့ Daria Dugin Moscow မြို့နီးမှာစနေနေ့ကပောက်ကွဲသေဆုံးသွားခဲ့တာပါအဲ့ဒီကားကသူ့ရဲ့အဖေဖြစ်သူရဲ့ကားဖြစ်ပြီးသူ့အဖေကိုပြစ်မှတ်ထားပုံရတယ်လို့ဒီအကြောင်းနဲ့နှိဆက်တဲ့တငယ်ချင်းတယောက်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Tax သတင်းဌာနကဆိုပါတယ်မော်စကိုမြို့ပြင်ကပွဲတစ်ခုကိုတအဖာနှစ်ယောက်စလုံးလှတဲ့ကြတာဖြစ်ပြီးနောက်ဆုံးအချိန်မှမှကားလဲသွားကြတာဖြစ်တယ်လို့ရုရှားအစိုးရသတင်းစာ Rossiyskaya Gazeta ကဆိုပါတယ်ကားပောက်ကွဲမှုမှာတေဆုံးသွားခဲ့တဲ့ဒါယာရဲ့အဖေဟာရုရှားနိုင်ငံရေးသုံးသပ်သူ Alexandra Dugin ဖြစ်ပြီးသူ့ကိုသမ္မတပူတင်ရဲ့ခေါင်းအဖြစ်တင်စားပြောသက်ကြပါတယ်သူဟာအစွန်းရောက်အမျိုးသားရေးဝါဒီတယောက်လည်းဖြစ်ပါတယ်သားဖာနီယောစလုံးဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုထောက်ခံကြသူတွေဖြစ်ပါတယ
်ရုရှားတို့ထိန်းချုပ်ထားတဲ့ခရိုင်းမီးယားဒေသအတွင်းမှာယူကရိန်းရဲ့မောင်းတူမဲ့ဒရုန်းယာဉ်ကိုစနေနေ့ကပစ်ချလိုက်တယ်လို့ရုရှားကပြောပါတယ်ဒီတော့တွင်ရုရှားတို့တင်ပိုက်ထားခြင်းမရှိသေးတဲ့ယူကရိန်းအရှေ့ပိုင်းကမြို့တချို့ကိုတင်ပိုက်နိုင်ရေးရုရှားတပ်တွေထိုးစစ်ဆင်လာနေတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်ဒီချိန်ထဲမှာပဲရုရှားတပ်တွေဟာယူကရိန်းနိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုထိုးစစ်ဆင်တိုက်ခိုက်နေကြပါတယ်ရုရှားတို့က2014ခုနှစ်မှာတင်ပတ်လိုက်တဲ့ခရိုင်းမီးယားဒေသမှာရှိနေတဲ့ရုရှားရဲ့ပင်လယ်နဲ့ရေတပ်ဖွဲ့ဌာနချုပ်အပေါ်မှာပြန်တန်းနေတဲ့ drone ယာဉ်ကိုရုရှားကာကွယ်ရေးတပ်ဖွဲ့ကပစ်ချလိုက်နိုင်လာလို့ဆိုပါတယ်အဲ့ဒီဒေသမှာရှိနေတဲ့ရုရှားလက်နက်သုံးလောင်းယုံတစ်ခုလွန်ခဲ့တဲ့သတင်း3ပတ်ကပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းရုရှားရဲ့ပင်လယ်နဲ့ရေတပ်ဌာနချုပ်ကိုယူကရိန်းတို့ကအခုလအတွင်းမှာဒုတိယအကြိမ်မြောက်လာရောက်တိုက်ခိုက်တာဖြစ်ပါတယ်ဒရုန်းယာဉ်ငယ်တစ်ခုနဲ့လာရောက်တိုက်ခိုက်တဲ့အတွက်သူတို့ရဲ့လေကြောင်းကာကွယ်စနစ်ကိုအရေးပေါ်တန်းလန့်လိုက်ရကြောင်းခရိုင်းမီးယားဒေသအုပ်ချုပ်ရေးမှူးရဲ့လက်ထောက်တူဦးဖြစ်သူအိုလက်ခရစ်ချော့ဖ်ကပြောပါတယ် ကျူးကျော်ဝင်ရောက်လာတဲ့ drone ရင်တွေအားလုံးကို သူတို့လေကြောင်းကာကွယ်ရေးအဖွဲ့ကအောင်မြင်စွာပြစ်ချလိုက်နိုင်တယ်လို့ဆိုပါတယ် ပြီးခဲ့တဲ့သတင်းပတ်အတွင်း Crimea ဒေသမှာရှိနေတဲ့ရုရှားလေတပ်အခြေစိုက်စခန်းတစ်ခုတိုက်ခိုက်ခံရခဲ့ရတာမှာ တိုက်လေရင်ကိုးစီးပျက်စီးသွားတယ်လို့ဆိုပါတယ်အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တယ်လို့ယူကရိန်းဘက်ကတော့ဝန်ခံပြောဆိုခြင်းမရှိပါဘူးခင်ဗျာ
နေတိုးအဖွဲ့ဝင်နိုင်ငံတွေအဖြစ်ဖင်လန်နဲ့ဆွီဒင်နိုင်ငံနဲ့နိုင်ငံကိုလက်ခံလိုက်တာကြောင့်နေတိုးတပ်ဖွဲ့ရဲ့စီးရေးစွန့်ရင်အတွဲအကျိုးများလာတာကိုစစ်ဆင်ရေးလှည့်ခြင်းမှုတွေမှာတွေ့လာရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူတို့နိုင်ငံကိုမြောက်ဖြားကကျွန်တော်ရဲ့မဟာမိတ်လို့ခေါ်ပါတယ်။အထူးသဖြင့်ဖင်လန်နိုင်ငံဟာအမျိုးသားကာကွယ်ရေးအစဉ်အလာကြီးမားတဲ့နိ နင်းစီဖနနဲ့နင်းလျှောစီပစ္စည်းတွေကိုအသုံးပြုပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။နင်းတော်မှာကျွမ်းကျင်ကြပြီးတော့ပုံဖြတ်ရမှာတစ်ဖက်ကန်ခတ်သူတွေလည်းဖြစ်ပါတယ်။တမင်ကြီးတွေကိုအသုံးပြုပြီးတော့လက်နက်တွေကိုတဲပို့ခဲ့ကြသူတွေလည်းဖြစ်ပါတယ်။ယူကရိန်းစစ်ပွဲမတိုင်ခင်ဆွီဒင်နဲ့ဖင်လန်တို့ဟာဘယ်ဖက်ကိုမှမပါဘဲကြားနေခဲ့တာပါ။ဒါပေမဲ့လည်းဖေဗရူလာမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ကနေတိုအဖွဲ့ဝင်နိုင်ငံဖြစ်ဖို့စဉ်းစားခဲ့တာဖြစ်ပါတယ်။ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်နေတိုအဖွဲ့ဟာစူပေါင်းကာကွယ်ရေးအတွက်ပုံမညညခိုင်မာလာပြီးတော့အဖွဲ့ဝင်အစ်တွေကလည်းတိုးများလာခဲ့တာဖြစ်ပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့နေ့မှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင်းပြီးနေပါခင်ဗျာ
။ဒီအမေရိကန်တန်ခါနေတနေ့ငွေနေ့ညပိုင်းတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာတနေ့ကျရင်မြန်မာပြည်ကိုပြန်ကြရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကိုဝန်ကြီးချုပ်ရှိခါစီနာကပြောခဲ့တာကိုကိုကဘီဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြပါတယ်မြန်မာနိုင်ငံအတွင်းစစ်တပ်ကနေမြရှင်းလင်းရေးလှုပ်ဆောင်ပြီးနောက်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်လာတာအခုဆိုရင်9နှစ်ရှိသွားပြီဖြစ်တဲ့အကြောင်းတန်ဇာတရှာပါတဲ့ဘင်္ဂလားဒေ့ရှ်လိုနိုင်ငံတစ်ခုအနေနဲ့ဒုက္ခသည်အများအပြားကိုအခုလောက်ကြာကြာလက်ခံထားရတဲ့အတွက်ကြီးမားတဲ့စင်ခေါ်မှုအများအပြားရှိကြောင်းဝန်ကြီးချုပ်ဟာစီနာကပြောခဲ့တယ်လို့ဆိုပါတယ်လူခွင့်ရေးမဟာမင်းကြီးဘတ်ချလက်ကလည်းရိုဟင်ဂျာတွေနေရပြန်ရေးကိစ္စတိုးတက်မှုမရှိတဲ့အပေါ်စစ်ပြက်မိတဲ့အကြောင်းပြောဆိုတဲ့တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာမုန်တီးရေးအရှိန်မြင့်ဖြစ်ပေါ်နေတာနဲ့ရာဇဝတ်မှုနဲ့တခြားပြဿနာတွေအတွက်ရိုဟင်ဂျာတွေကိုအပြစ်ပုံချမှုတွေဖြစ်ပေါ်နေတာကိုသတိထားစောင့်ကြည့်ပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေရရှိနေသေးရင်သူတို့ကိုနောက်ထပ်တနည်းနည်းလောက်ဆက်ပြီးတော့လက်ခံထားနိုင်တဲ့အကြောင်းဒါပေမဲ့သူတို့နေရပြန်နိုင်မယ့်ရက်တမ်းမှထားမှုတော့ရှိရမှာဖြစ်တဲ့အကြောင်းဒါကြောင့်ဒီကိစ္စကိုနိုင်ငံတကာအသံဝိုင်းကဝိုင်းဝန်းကူညီလှုံ့ဆော်ကြဖို့တောင်းဆိုကြောင်းသတင်းတွေမှာကိုကဖော်ပြပါတယ်လူခွင့်ရေးမဟာမင်းကြီးဘတ်ရှလက်ဟာပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့ကနေ၄ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
တရုတ်ရဲ့ချင်းချမှုကြီးမားလာတာကိုတံပြန်တဲ့အနေနဲ့ဂျပန်နိုင်ငံကတာဝဲပြစ်ခရုစတုံးကြီးတထောင်ကျော်ကိုချထားဖို့စဉ်းစားနေကြောင်းယူမီယူရီရှင်ဘွန်တင်းစားကတင်းငွေနေမှာပြောပါရယ်လက်ရှိချထားတဲ့ဒုံးကြီးတွေကမြေပြင်ကနေတင်မောတွေကိုပြစ်နိုင်ပေမဲ့လို့ကီလိုမီတာ100တမမဟုတ်62မိုင်အကွာကိုပဲပြစ်နိုင်တာပါအခုချထားဖို့စဉ်းစားနေတဲ့ဒုံးကြီးတွေကတော့ကီလိုမီတာ1000တမမဟုတ်မိုင်620အကွာအဝေးထိပြစ်ခတ်နိုင်မှာဖြစ်ပါရယ်ဒီအကွာအဝေးဟာတရုတ်နဲ့မြောက်ကိုရီးယားကမ်းခြေတွေထိရောက်ရှိနိုင်မှာဖြစ်တယ်လို့ယူမီယူရီရှင်ဘွန်တင်းစားကပြောပါရယ်အဆင်မြင့်တင်ရမှာတော့တင်မောတွေနဲ့လေရင်တင်တင်မောတွေရဲ့အဆင်ကိုလည်းမြင့်တင်ဖို့လိုအပ်မယ်လို့သတင်းစာကဆိုပါရယ်ဒုံးကြီးတွေကိုအနောက်တောင်ပိုင်းကျူရှူးဒေသမှာခြားထားမှာဖြစ်တယ်လို့တိုင်ဝမ်အနီးကဂျပန်ပိုင်းရေပြင်ထဲကကျွန်းငယ်ရေပေါ်မှာလည်းခြားထားမှာဖြစ်တယ်လို့သတင်းစာကပြောပါရယ်ဂျာဟာတရုတ်မြောက်ကိုရီးယားတို့နဲ့ဒုံးကြီးစွန့်ရင်ကွာဟနေတာကိုကျင်းသွားစေမဲ့စီမံကိန်းရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်ပါရယ်ဒုတိယကမ္ဘာစစ်အပြီးဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံမှာကာကွယ်ရေးစွန့်ရင်နဲ့ဘတ်ဂျက်ကိုကန့်သတ်ထားတာပါဒါပေမဲ့လည်းရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့ဒေသတွင်နိုင်ငံရဲ့အပြန်အလှန်တွေကြောင့်ဂျပန်နိုင်ငံဟာသူ့ရဲ့ကာကွယ်ရေးစနစ်ကိုပြန်လည်တုံ့တက်လာခဲ့တာပါလာမယ့်ဘဏ္ဍာရေးနှစ်မှာကာကွယ်ရေးအတုံးစိတ်အဖြစ်ဒေါ်လာ40.1ဘီလီယံနဲ့ညီမျှတဲ့5.5ထရီလီယံယန်ကိုကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုဖို့စီစဉ်ထားကြောင်းယူမီယူရီရှင်ဘွန်သတင်းစာကပြောပါတယ်လက်ရှိဘတ်ဂျက်ကတော့5.18ထရီလီယံယန်ဖြစ်ပါတယ်
တရုတ်နိုင်ငံတောင်ပိုင်းကလယ်သမားတွေဟာဒေသရင်းကာလရှိချာဖြစ်ပေါ်နေတဲ့မိုးခေါင်ရေရှားမှုနဲ့အပူလိုက်တာတွေကြောင့်ကောက်ပဲတည်နိုင်တွေကိုကာကွယ်နိုင်မှုစ조사လုပ်ဆောင်နေကြတယ်လို့အစိုးရပိုင်း CCTV သတင်းမှာဖော်ပြပါတယ်တရုတ်နိုင်ငံမှာအပူချိန်ကိုမှတ်တမ်းစတင်ပြုစုခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း62ခုတစ်နှစ်အတွင်းမှာ အခုနှစ်ဟာအပူဆုံးအချောက်သွေးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာမို့ကောက်ပဲတင်နိုင်ညို၆ကုန်ပြီးရေလောင်ကန်တွေဟာလည်းပုံမှန်ရှိတဲ့ပမာဏရဲ့ထောက်အပ်ဖဲကျန်တော့တယ်လို့ဆိုပါတယ်စီချွန်ပြည်နယ်အတွင်းအပူချိန်45ဒီဂရီဆယ်ဆီယပ်အထိတက်လာတာကြောင့်လေအေးစက်အသုံးပြုမှုအဆမတန်များလာတဲ့အတွက်အိမ်တွေကိုလျှက်စစ်မီအလုံလောက်ပေးနိုင်ရေးပြည်နယ်အတွင်းကစက်ရုံအလုပ်ရုံတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းပိတ်ပစ်ခဲ့ရပါတယ်ဟူပေနဲ့ဟျူနန်ပြည်နယ်တွေအပါအဝင်နေရာဒေသအတော်များများမှာနှွေဥရသည့်တိနံစိုက်ပျိုးတဲ့နေရာမှာရေလုံလောက်စွာရနိုင်ရေးအတွက်စိုက်ပျိုးရေးအတွက်အသုံးပြုဖို့ရေခွဲဝေဖြန့်ချိမှုတွေကိုလည်းလှုပ်ဆောင်နေပါတယ်ခင်ဗျာ
မုတ်တုံမိုးတဲထံပြီးတော့ရေကြီးမြေပြိုတာကြောင့်အိန္ဒိယမြောက်ပိုင်းနဲ့အရှေ့ပိုင်းမှာအနည်းဆုံးလူ90သေဆုံးသွားကြတယ်လို့အစိုးရတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါရယ်မြောက်ပိုင်းဟိမဝနဒေတာဟိမခါပါဒရက်ပြည်နယ်မှာလွန်ခဲ့တဲ့3ရက်ကမိုးကြီးပြီးတော့မြေပြိုခဲ့တာကြောင့်အနည်းဆုံးလူ36ယောက်ထဲမှနေသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်တောတောင်ထူထပ်တဲ့ကရက်ပြည်နယ်ဥတာရာခန်မှာလည်းလူ၄ယောက်သေဆုံးပြီးတော့73ယောက်ပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အရှေ့ပိုင်းအိုဒီရှာပြည်နယ်မှာတော့လူ6ယောက်သေဆုံးခဲ့တယ်လို့မိုးဆက်လက်ကြီးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိုဒီရှာပြည်နယ်မှာမိုးကြီးပြီးတော့ရှေလွှမ်းတဲ့တန်းကိုလူ8သိန်းကျော်ကျုံနေရတာဖြစ်ပြီးလူပေါင်း32,000ကျော်ကိုတော့နေရာပြောင်းရွှေ့ပေးခဲ့ရတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။မီးပြတ်ရေပြတ်ပြီးတော့လမ်းတွေပါပြတ်သွားခဲ့တာပါဒီလအစောပိုင်းကထုတ်ပြန်ခဲ့တဲ့အစိုးရရဲ့မိုးလေဝသအကြေညာချက်မှာတော့ဩဂုတ်လနဲ့စက်တင်ဘာလတွေမှာဖြန်းဖြန်းအတိုင်းမိုးရွာသွန်းမယ်လို့ခန့်မှန်းထားခဲ့တာဖြစ်ပါတယ်ဒီကနေ့ညပိုင်းထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုတော့ကိုစောဝင်းလိုက်နဲ့ကျွန်မနန်းလာတို့တင်ပြခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ bamish.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ကျုံးနေရတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကလက်နက်ကြီးတွေကြားရောက်ပောက်ကွဲနေတဲ့ဒေသကနေပြည်သူတွေဘေးလွတ်ရာရှောင်သိမ်းနေကြပေမဲ့လို့အိယာပေါ်လဲနေရတဲ့လူနာအများစုကတော့ဘုံဆန်တွေကြားပိတ်မိနေကြတာပါအဲ့ဒီလိုနှသာရှည်နှာမကျန်းလူနာ600ကျော်ကိုစေတနာဝန်ထမ်းတချို့ကပြီးခဲ့တဲ့လပိုင်းတွေအတွင်းကယ်ထုတ်နိုင်ခဲ့ပါတယ်ဒီအကြောင်း Omillion Offshore တဲ့ရင်ပေးပို့ထားတာကိုဆက်ပြီးတော့နားဆင်ပါရှင်ယူကရိန်းနိုင်ငံအရှေ့ပိုင်းကလန်ချက်ဘခမုတ်အဝေးပြေးလက်မကြီးပေါ်မှာပြီးခဲ့တဲ့ຫນွေဦးရာသီကပါမောက်ခအစ်ကနိုလော်ဗီနိုဖာသူလိုက်ပါလာတဲ့ကာဗောကနေចောင်းသားတွေကိုအွန်လိုင်းကနေစတင်ကြပေးဖူးပါတယ်။
Okay, we need them on evacuation.
ဘယ်လိုပြောရပြောင်းရွှေ့ရတဲ့အခါချိန်လေးနိုင်လောက်ကြာတတ်တဲ့အတွက်အဲ့ဒီချိန်မျိုးမှာចောင်းသူចောင်းသားတွေနဲ့အွန်လိုင်းကနေစကားစီမီပြောပါတယ
်။ဒါပေမဲ့လည်းဒီပြင်သစ်ဘာသာပါမောက်ခကအွန်လိုင်းကနေစတင်ပေးတာတမျိုးနဲ့လောက်တာမဟုတ်ပါဘူး။ယူကရိန်းနိုင်ငံအရှေ့ပိုင်းကထွက်လာတဲ့ဘတ်စ်ကားအတော်မများကိုကြားကနေညှိနှိုင်းစီမံပေးနေပါတယ်။အန္တရာယ်များလာတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကအိယာပေါ်လှဲနေရတဲ့လူနာ160လောက်ကိုရပ်ပန်းအတွင်းဘတ်စ်ကားတွေနဲ့ဘေးလွတ်ရာရွှေ့ပြောင်းပေးဖို့စီစဉ်ခဲ့တာပါ။အခုလိုဘေးလွတ်ရာရွှေ့ပြောင်းပေးတဲ့နေရာမှာတည်ယူပို့ဆောင်ရေးကအက်ခရာကျပါတယ်။ဘေးလွတ်ရာရှောင်သိမ်းချင်သူတွေအနေနဲ့သူတို့ရဲ့နေရာလိပ်စာနဲ့လူအရေးအတွက်ကိုကယ်ဆယ်ရေးအဖွဲ့ကိုအတည်ပြုဆက်သွယ်နိုင်အောင်လို့အရေးပေါ်ဖုန်းလိုင်းတစ်ခုလည်းထားပေးပါတယ်။ဒါပေမဲ့လည်းလူတချို့ကတော့အချိန်မီကယ်တင်မပေးနိုင်ခဲ့ပါ
ဘူး။ကျွန်တော်ပြည်ခလန်နေဗကွာချီအမေတရစ်ကီဇပစ်နေလို့ဆာအဘူဒင်ကိုဂျန်နမ
။ကဲအမေနီရောက်တဲ့အခါအချိန်နှောင်းသွားတာမျိုးလည်းရှိပါတယ်။တချို့အိမ်တွေကမရှိတော့ပါဘူး။အဲ့ဒီမှာနေခဲ့တဲ့လူတွေဘယ်ရောက်ကုန်လဲကျွန်တော်လည်းမသိပါဘူး။လိပ်စာတန်းရောက်သွားတဲ့အခါမှာဘုံကြားထားတဲ့ဂျိုင်းကြီးတွေတွေ့ရပါတယ
်။ဒါစင်းနဲ့ချီတဲ့စေတနာဝန်ထမ်းတွေရဲ့အကူအညီနဲ့မြို့ငယ်လေးတစ်ခုကလူနာတွေစုပြီးတော့လက်ခံထားတဲ့ဆန္ဒတစ်ခုစီကိုခေါ်ထုတ်နိုင်ခဲ့တာပါ။အဲဒီကနေတဆင့်ရုရှားတို့ရဲ့ဘုံဆန်တဲ့ဝေယာလဗစ်မြို့စီဘတ်စကားတွေရထားတွေနဲ့ဆက်ပြီးတော့ပို့ပေးတာပါ။တခါတလေမှာတော့လူတွေကိုခေါ်ထုတ်လာတဲ့လမ်းကြောင်းတွေတုံးလို့မရတော့တာမျိုးလည်းရှိတဲ့အတွက်ပမောက်ခလာဗီနော့ဖ်တို့အဖွဲ့လမ်းသစ်တွေရှာကြပါရယ်။စစ်ပွဲစတင်ခဲ့တဲ့အချိန်လောက်မှာပဲချာနေဗီစီမြို့ကပမောက်ခလာဗီနော့ဖ်ဟာဒီမီထရီမက်ဆီဗိုဗစ်နဲ့တွေ့ဆုံခဲ့ပါရယ်။ကီဖ်ဒေသမှာရှိတဲ့နာမကျန်းဖြစ်နေတဲ့သူ့အမေကိုဘေးလွတ်ရာကယ်ထုတ်နိုင်ဖို့ဒီမီထရိုကအကူအညီလိုက်ရှာနေတာပါ။တိတ်မကြခင်မှာပဲသူတို့နဲ့ပေါင်းမိသွားပါတယ
်။ဆက်တယ်လို့ဖုန်းလာဂျင်ကာ
အမျိုးသမီးတယောက်ကဖုန်းဆက်လာပြီးအိယာတဲ့လဲနေတဲ့သူကိုခေါ်ထုတ်ပေးနိုင်မလားလို့မေးပါတယ်။အဲ့ဒီလိုဖုန်းမျိုးအတော်များပါတယ်။ကျွန်တော်တို့အမြဲလိုညှင်းဆန်ခဲ့တာပါ။ဒါပေမဲ့အဲ့ဒီအမျိုးသမီးကဒါ၁၀ချိန်မြောက်အညင်းခံရတာပါလို့ပြောလာတဲ့အခါသူတို့ကိုခေါ်ထုတ်ဖို့စူးစမ်းကြည့်ရအောင်လို့အိခေါ်ကအကြံပေးပါတယ်။အိယာတဲ့လဲနေတဲ့သူကိုမြေအောက်ခန်းထဲမှာဘယ်လိုရေချိုးပေးမလဲစဉ်းစားကြည့်ပါဗျာဒါလုံးဝမဖြစ်နိုင်တဲ့လောက်ပါပဲ
ကဲထုတ်လာတဲ့လူအလုံးကိုနားနေနိုင်မဲ့ဂီဟာတွေကိုလည်းမက်ဆီမိုဗစ်ကလိုက်ရှာပေးပါတယ်။တချို့လူနာတွေကိုအခန်းငါးပေးတယ်လို့တချို့ကတော့ပြပကိုပို့ပေးခဲ့တာပါ။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတာ6လထဲရောက်လာချိန်မှာတော့မက်ဆီမိုဗစ်ကိုတိုင်ဂီဟာတို့ဖွင့်မှုပြင်ဆင်နေပါပြီ
။ Там є тепло,
і там є світло. Я таку один сапхвен маме. Мотоно ре сеюн асаун таку го ша ні баре. Ай ния ма є яме, апу пейзан не лесен ми яме, соен ро ея ре ея гин ни вебо ямбонгве ша жа я ма ба.
Тру ре кэсе ре лоу твей ма пи сон най де бау. Аку ле луна нок та ток гэ ток бо лавинов пин сен не ба би. လက်ရှိမှာတော့ကီလိုမီတာ3000အတွင်းဘေးလွတ်ရာရွှေ့ပြောင်းပေးရမယ်လိပ်စာ25ခုကိုလည်းလက်ထဲမှာရရှိထားပြီးဖြစ်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းကအနာတရှိလူနာတွေကိုကဲထုတ်ပေးနေတဲ့အကြောင်းကြားခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်းငွေနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီး blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်း internet ဆာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်အခုတော့ယူကရိန်းစစ်ပြေးဒုက္ခသည်တွေအတွက်ဗြိတိန်နိုင်ငံထက်ကအလုတ်အကန့်အခွင့်အလမ်းအကြောင်းတင်ပြပေးချင်ပါတယ်။ဗြိတိန်နိုင်ငံဟာဥရောပကတခြားနိုင်ငံတွေလိုပဲကိုဗစ် -19 ကပ်ရောဂါကြောင့်လုံသားအင်အားလိုအပ်တဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ဒါပေမဲ့ယူကရိန်းစစ်ပွဲကြောင့်နိုင်ငံကနေထွက်ပြေးခဲ့ကြရတဲ့ယူကရိန်းနိုင်ငံသားထောင်ပေါင်းများစွာဟာနေရာသစ်မှာအခြေချတာနဲ့အမျှအဲ့ဒီလိုလုံသားအင်အားလိုအပ်ချက်တွေသူတို့အတွက်အရေးပါတဲ့အခွင့်အလမ်းတွေဖြစ်လာခဲ့ပါတယ်။ VOA သတင်းထောက် Tommy Walker ဗြိတိန်နိုင်ငံ Newcastle မြို့ကနေသတင်းပေးပို့ထားတာကိုတော့ကိုရနိုင်ကဆက်ပြီးတော့တင်ပြထားပါတယ်ရှင
်။ဗြိတိန်ကယူကရိန်းစစ်ပွဲကနေထွက်ပြေးလာတဲ့ပြည်သူတွေကိုပြည်ဝင်ဝင်ဗီဇာတသိန်းကျော်ထုတ်ပေးခဲ့ပါတယ်။ယူကရိန်းပြည်သူတွေခိုလုံမှုအတွက်အင်အားအစီအစဉ်အရဒုက္ခသည်တွေဟာဗြိတိန်နိုင်ငံကမိသားစုတွေနဲ့အတူအနည်းဆုံး6လလောက်နေနိုင်ပြီးအဲ့နောက်သူတို့ဟာဗြိတိန်မှာ3နှစ်လောက်အထိနေပြီးတော့အလုပ်လုပ်နိုင်မှာဖြစ်ပါတယ်။မာဂါရီယာအလက်စ်နိုဗစ်ချာညူကာဆောမြို့နားကဂော့စပော့ဆိုတဲ့မြို့မှာအခြေချနေထိုင်တာဖြစ်ပါတယ
်။ It's really like movie because we saw
ရုပ်ရှင်တွေထဲမှာလိုပါပဲရှင်။ဘာကြောင့်လဲဆိုတော့ကျမတို့တင့်ကားတွေစစ်ကားတွေအများကြီးပဲအနာအနေဖြတ်သွားတာကိုမြင်ရတယ်လို့လီရင်တော်တော်များများကလည်းကျမတို့ခေါင်းပေါ်ကနေဖြတ်ပြန်နေပြီးတော့တကယ်ကိုကြောက်ဖို့ကောင်းပါတယ်
။ဒီရမျိုးမှာကိုကာယကြန့်ခိုင်မှုဆီယာမလုတ်ခဲ့တဲ့ Alex Novich ကတော့ဗန်ဒန်ငွေကြီးဌာနတစ်ခုမှမကြခင်ကပဲအလုပ်ရခဲ့တာပါ။သူမကတော့တနေ့မှ Ukraine ကိုပြန်ဖို့စာနာရှိပြီမဲ့ Russia တပ်တွေကဆက်ပြီးတော့တိုက်ခိုက်နေတာကြောင့် Ukraine နိုင်ငံကိုအခုချိန်မှာပြန်ဖို့ကတော့တိတ်ကိုအန္တရာယ်များလွန်နေတယ်လို့ပြောပါတယ်
။ My hope is
ကျမမျှော်လင့်ချက်ကတော့ကျမနိုင်ငံဘေကင်းလုံခြုံတာကိုမြင်ရဖို့ပ
ါတတရနာကပရှင်ကတော့ Chernobyl မြို့မှာစီးရင်ကင်လုတ်ခဲ့ပြီးတော့သူ့ရဲ့သမီးနဲ့အတူဗြိတိန်နိုင်ငံကိုထွက်လာခဲ့တာဖြစ်ပါတယ
် I will be ready to get back when I will be sure
ဥမာကျမရဲ့နိုင်ငံမှာဘာမှမဖြစ်တော့ဘူးဆိုတာသိကြတဲ့အချိန်ကျရင်ကျမပြန်ဖို့အဆင်သင့်ပါပဲဘေးကနေရကင်းပြီးတော့တည်ငြိမ်သွားတဲ့အချိန်ကျမသမီးလေးအတွက်ဘေကင်းလုံခြုံတဲ့နေရာဖြစ်ပြီးဆိုရင်ပေါ့
အခုလောလောဆယ်သူမအတွက်ရွေးချယ်စရာကတော့နေရာအသစ်မှာအလုပ်ကင်တင်ရဖို့ပဲဖြစ်တယ်လို့ဆိုပါတယ
် I'm looking for a job basically I'm ready to get back
ကျွန်မအခုအလုပ်ရှာနေပါတယ်အချိန်ကားဖြစ်တော့ကျွန်မအနေနဲ့ယူကရိန်းကိုမနှက်ဖြန်ပြန်ဖို့လဲအဆင်သင့်ပါပဲဒါပေမဲ့အဲ့ဒီမှာကဘေးကင်းလုံခြုံမှုမရှိတော့ကျွန်မပြန်လို့မရတာလည်းသိပါတယ
်ဗြိတိန်နိုင်ငံမှာလုံသားအင်အားလိုအပ်ချက်ကြောင့်ကျွန်မရေးလေယာဆိုင်ပြိုးရေးနဲ့စောက်လုပ်ရေးကဏ္ဍအပါအဝင်ကဏ္ဍအတော်များများမှာအလုပ်သမားတန်းနဲ့ချီပြီးတော့လိုအပ်နေတာပါဗြိတိန်မှာအခုလိုဥရောပသမဂ္ဂဘက်ကအလုပ်သမားတွေယုံနေတာဟာဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်တာနဲ့ကိုဗစ်ကပ်ရောဂါနောက်ဆက်တွဲအကျိုးဆက်တွေကြောင့်ဖြစ်တယ်လို့ကုမ္ပဏီတွေကတော့အပြစ်တင်ပါတယ်ဗြိတိန်ကူးသန်းရောင်းဝယ်ရေးဌာနရဲ့စစ်တမ်းတွေအရတော့ကုမ္ပဏီ85ရာခိုင်နှုန်းဟာဝန်ထမ်းခန့်မှုအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်နော်သမ်ဘာလန်ဘော်ဒါဟိုတယ်ရဲ့ဖူးတွဲမန်နေဂျာရော့ဖ်ဘေကာခရက်စဖော့ဟာကပရှင်ကိုလက်ခံထားတဲ့အင်ရှင်ဖြစ်ပါတယ်ယူကရိန်းနဲ့အလုတ်ကန်ရှာဖွေနေတာကလုံသားအင်အားယုံနေမှုကိုဖြစ်ရှင်းပေးနိုင်မယ်လို့သူကတော့ယုံကြည်နေပါတယ
် I think it's a super good fit and I think the self interest part of it
ဒါကအရန်ကိုအံဝင်ဝင်ကြဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကလူတွေကိုကူညီချင်ပါတယ်သူတို့ရောက်တဲ့ဒုက္ခတွေမျိုးကျွန်တော်တို့မကြုံရတဲ့အတွက်တော်ပါသေးရဲ့လို့ပြောရမှာပါဒါပေမဲ့ not tambalan မှာရော retain တနိုင်ငံလုံးမှာပါလုံသားအင်အားအကြီးအကျယ်လိုအပ်နေတာကယူကရိန်းတွေအတွက်အကျိုးရှိစေမှာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
ဖရီးယားနဲ့ဗယ်လာရီယာတို့နှစ်ယောက်ကတော့သူတို့ကလေး၄ယောက်နဲ့အတူယူကရိန်းနိုင်ငံကနေထွက်လာခဲ့တာဖြစ်ပြီးတော့အခုခါမှာလီးစ်မြို့မှာနေထိုင်နေတာပါ ဖရီးယားကတော့အခုလောလောဆယ်မှာစောက်လို့ရေးလုပ်ငန်းမှာလုပ်နေပြီးတော့သူတို့အနေနဲ့ဗြိတိန်နိုင်ငံမှာလုပ်နိုင်သလောက်ဆက်ပြီးတော့အလုပ်လုပ်သွားဖို့စီစဉ်နေတယ်လို့ပြောပါတယ
် They plan for example to have both good work pay taxes and after 3 years
ကောင်းကောင်းလုပ်ပြီးခွန်ပေးသွားဖို့သုံးနှစ်ပြည့်ပြီးရအောင်ဗီဇာကအဆင်ပြေတယ်ဆိုရင်ကျွန်တော်တို့ဆက်နေပြီးလုပ်သွားဖို့ရှိပါတယ
်
အခုလောလောဆယ်မှာတော့ဗြိတိန်နိုင်ငံမှာအခြေချနေထိုင်ကြတဲ့ယူကရိန်းနိုင်ငံသားတွေဟာသူတို့ရဲ့ဘဝတွေကိုရှေ့ဆက်ပြီးတော့အတိုင်းအတာတစ်ခုထိပုံမှန်အတိုင်းပြန်ဖြစ်ဖို့အတွက်လုပ်နေကြပါတယ်။ဒါပေမဲ့ဒီနေရာမှာမေးစရာတစ်ခုကတော့ယူကရိန်းနိုင်ငံမှာစစ်ကြီးပြီးသွားတဲ့အချိန်ကြာရင်ရောသူတို့အနေနဲ့ဗြိတိန်နိုင်ငံမှာဆက်နေမှာလားဒါမှမဟုတ်ယူကရိန်းနိုင်ငံကိုပြန်မာလားဆိုတာပဲဖြစ်ပါတယ်ခင်ဗျာ။
လှုပ်သားလိုအပ်ချက်များနေတဲ့ဗြိတိန်နိုင်ငံမှာယူကရိန်းစစ်ပြေးဒုက္ခသည်တွေအတွက်အရေးပါတဲ့အခွင့်အလမ်းတွေဖြစ်လာတဲ့အကြောင်းကိုရနိုင်တင်ပြသွားတာပါရှင်။ခုတစ်ဆက်တည်းယူကရိန်းစစ်တမ်းတင်ပြသူတွေအတွက်အမေရိကန်နိုင်ငံမှာရမုံငွေရှာစီယောင်ဘတ်ကူအကြောင်းတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့တငယ်ချင်းတွေစုပြီးတော့ယူကရိန်းကိုကူညီဖို့အစားအသောက်စီယောင်ပွဲပြုလုပ်ခဲ့ကြပါတယ်။ဒီစီယောင်ပွဲမှာပါတဲ့စေတနာဝန်ထမ်းတွေကယူကရိန်းအစားအစာတွေကိုချက်ပြုတ်ရောင်းချတာအပြင်စိတ်ဝင်စားသူတွေယူကရိန်းအစားအသောက်ချက်ပြုတ်နေကိုလည်းတင်ပေးပါရယ်ဒီစီယောင်ပွဲကိုတွားခဲ့တဲ့ရုရှားသတင်းဌာနကသတင်းကိုတော့ကုဇော်ပွင့်လိုင်ကတင်ပြထားပါရယ်ရှင
်စေတနာဝန်ထမ်းခရစ်စတီနာနဲ့ယူလီယာတို့တငယ်ချင်းနှစ်ယောက်ဟာဒီစီယောင်ပွဲမှာရောင်းချမယ့်အစားအသောက်တွေကိုတညာလုံးချက်ပြုတ်နေကြတာပါသူတို့ချက်ထားတဲ့အစားအသောက်တွေနဲ့ပတ်သက်လို့ဂျူလီယာကရုရှားလိုရှင်းပြပါတယ
်မုံလာဦးဟင်းဂျိုအေးအေးကလီတာ40အပူကလီတာ50ဆိုပြီးတော့နှစ်မျိုးချက်ထားပါတယ်မုံလာဦးဟင်းဂျိုကိုမို့ပဲရိုနဲ့လည်းတသက်လို့ချက်ထားပါတယ
်လော့စ်အန်ဂျလိစ်မြို့မှာစည်စနာဝန်ထမ်းတွေကဈေးရောင်းပွဲကိုကျင်းပကြတာပါသူတို့ကယူကရိန်းအတွက်တောင်းနဲ့ချီတဲ့ဒေါ်လာတွေကိုပို့ပေးနိုင်ခဲ့ပြီးဒီပွဲကတစ်ဆင့်လူငယ်တွေအတွက်လည်းဂျူလီယာကအခုလိုသတင်းစကားပါလိုက်ပါတ
ယ်။ non pour que les news moi news တဲ့တွေကိုကျွန်မပြောချင်တာကတော့ကဘာကြီးကလူစိုးတွေနဲ့ကြီးပဲပြည်နေတာမဟုတ်ပါဘူး။ကုညီပေးခြင်းတဲ့သူတွေလည်းရှိပါတယ်လို့ပြောချင်ပါတယ်
။ဒီပွဲမှာလာကူနေတဲ့ Julia Kumina လို့စေတနာဝန်ထမ်းအတော်များများဟာမိသားစုဆွေမျိုးတွေယူကရိန်းမှာရှိနေကြတာကြောင့်သူတို့လည်းဒီအတိုင်းရကြည့်မနေနိုင်ကြပါဘူး
။ Друзья нас 14 человек мы
ကျွန်မတို့ကတငယ်ချင်း14ယောက်ရှိပါတယ်။ဒါကတော့ယူကရိန်းတွေ၃ချိန်မြောက်ရမုံငွေရှာတဲ့ပွဲပါ။စစ်မဖြစ်ခင်အချိန်နဲ့စစ်ဖြစ်ပြီးကာလဆိုပြီးတော့ဘဝတွေကလုံးဝကိုပြောင်းလဲသွားပါတယ်
။ Halina Bonda ဟာစေတနာဝန်ထမ်းတူဖြစ်ပြီးယူကရိန်းဒုက္ခသည်တွေနဲ့ပုံမှန်ဆက်သွယ်ရှိသူပါ။အမေရိကန်အစိုးရရဲ့ယူကရိန်းအတွက်ညှိနှိုင်းခြင်းဆိုတဲ့အစီအစဉ်ကြောင့်သူမကယူကရိန်းဒုက္ခသည်တွေအမေရိကန်ကိုလာနိုင်အောင်ကူညီပေးနေပါတယ်
။ Многие люди ищут помощи.
လူတော်များကအကူအညီလိုနေကြတာပါ။သူတို့ကိုတာဝန်ခံခေါ်ပေးနိုင်တဲ့သူမရှိရင်ဒီလိုလာလို့မရပါဘူး။သူမကအမျိုးသမီးတွေနဲ့ကလေး၅ယောက်ကိုတာဝန်ခံခေါ်ပေးပြီးပါပြီ
။ Olina Takareva ဟာယူကရိန်းကရောက်လာတဲ့ဒုက္ခသည်တူပါ။ယူကရိန်းကိုဖုံးခေါ်တဲ့အခါစစ်ပွဲအခြေအနေတွေကြောင့်စိတ်မချမ်းသာဖြစ်ရတယ်လို့သူကပြောပါတယ်
။ Очень часто мои родные, мои друзья
ဖုန်းပြောတိုင်းလိုလိုပဲဖုန်းချကန်ဒီမှာတငယ်ချင်းတွေမိသားစုဝင်တွေကငိုကြပါတယ်ပြီးတော့မျောလင်းတဲ့လေးလံမျိုးနဲ့ငါတို့ပြန်တွေ့ကြမယ်နော်လို့ပြောကြပါတယ်ကျမကလည်းဒီမှာပေါ့တွေ့ဖို့အစီအစဉ်လေးအများကြီးလုပ်ထားတယ်လို့ပြန်ပြောရပါတယ်ဒါပေမဲ့ဖုန်းချပြီးရင်တော့ကျမငိုရတော့တာပါပဲဘာဖြစ်လို့လဲဆိုတော့ကျမတို့တကယ်ရောပြန်တွေ့ပါမလားဆိုတာကျမလည်းမသိပါဘူ
းဒီပွဲမှာလာကူပေးနေသူအများစုဟာယူကရိန်းလူမျိုးတွေဖြစ်ပေမဲ့Anoli ကတော့ Ukraine ကမဟုတ်ပါဘူး
။ Now I'm very open minded to kind of the plights that everyone's going through.
ကျွန်တော်တို့လုံနေကြတာကိုအမြင်ကျယ်ကျယ်နဲ့ကျွန်တော်လေ့လာနေပါတယ်။တကယ်အကူအညီလိုအပ်နေသူတွေကိုကိုတက်နိုင်သလောက်ကူညီပေးတာမျိုးလည်းလုပ်ချင်ပါတယ်
။ဒီဈေးရောင်းပွဲကိုဥဆောင်ကျင်းပသူတွေကတော့ဒါဟာ Ukraine အတွက်ရန်ပုံငွေရှာပွဲတက်တက်မဟုတ်ပဲ Russia ရဲ့ကျူးကျော်စစ်ကိုလူတွေမေ့မတော့အောင်တစ်ဖက်တစ်လမ်းကနေလှုပ်ဆောင်နေကြတာလို့ပြောကြပါတယ်ခင်ဗျာ။
စစ်ဘေးတန်းနဲ့ယူကရိန်းပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုကရမုံငွေရှာစီယောင်ပွဲတစ်ခုအကြောင်းကိုစော်ဝင်လိုင်းတင်ပြတော်တာပါရှင်။အခုတော့အမေရိကန်ပြည်ထောင်စုထက်ကသတင်းဆောင်မတစ်ပုဒ်ထုတ်လွှင့်ပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုကထုတ်လုပ်သူတွေနဲ့သုံးစွဲသူတွေဟာနှစ်ယောက်ကြီးစွန့်အင်ကိုစဉ်းစားဖို့အကြောင်းတွေရှိလာပါပြီ။အသစ်ပြတ်ထန်းလိုက်တဲ့ငွေဖောင်းပွမှုလျှော့ချရေးဥပဒေကတီကနာဖြစ်ပေါ်တိုးတက်ရေးအတွက်အခွင့်အရေးမျက်လုံးတွေပေးထားပါတယ်။တချို့ထုတ်လုပ်သူတွေကတော့အမျိုးသားလုံခြုံရေးအတွက်အရေးပါတယ်လို့ပြောကြပါတယ်။ဗီဒီယိုအတင်းထောက်အလစ်ဘတ်လီရဲ့တင်ဆောင်မကိုဦးတင်မောင်တန်းကပြောပြထားပါတယ်ရှင်
။ကာစီနိုပြင်တနစ်ကိုနေအောင်ချီရက်300ကျော်ရရှိနိုင်တယ်လို့ Las Vegas မြို့ကကြေညာပါတယ်။ပူတဲ့အခါမြို့သူမြို့သားတွေအတွက်မီတာကကြီးလာတာကို G Jason Livingston ကအခုလိုပြောပါတယ်
In a house like ours two story with
ရေကူးကန်နဲ့နှစ်ထပ်အိမ်တွေမီတာကက800 900ဖြစ်နိုင်ပါတယ
်သူ့အိမ်ကို Jason ကဆိုလာပြားတွေတက်နေပါတယ်Solar ပနေစွမ်းအင်လုပ်ငန်းထူထောင်သူ Frank Rieger ကဈေးကျလာတာကိုအခုလိုပြောပါတယ
် Cost of solar has changed dramatically compared to the days
လုပ်ငန်းစားတဲ့အချိန်နဲ့ရှင်းလိုက်တဲ့အခါ Solar ဈေးကလုံးဝပြောင်းသွားတယ်ဗျဒီလိုနေရာမှာတွက်ချေကြိုက်တာစဉ်းစားစရာမလိုတော့ပါဘူ
းဂျာမနီကလာတဲ့ Solar ပြားပြီကို Jason နဲ့အိမ်မှာ Frank Rieger ကလာတက်ပေးနေတာပါဒါပေမဲ့ကမ္ဘာ Solar လုပ်ငန်းမှာတရုတ်ကလွှမ်းထားပါတယ်တရုတ်ရဲ့ Solar ပြားထုတ်လုပ်မှုနဲ့တီထွင်မှုကြောင့်ထုတ်လုပ်မှုဈေးကျလာတာကိုနိုင်ငံတကာစွမ်းအင်အေဂျင်စီကဇူလိုင်လတုန်းကပြောပါတယ်။ဇူလာပြားထုတ်လုပ်မှုသောချက်ကျအဆင့်တွေရဲ့80%ခန့်လုံးကျော်မှာတရုတ်ဟာအရေးပါပါပါနေပါတယ်။ဒါပေမဲ့တရုတ်ပေါ်မီခိုလာရလေထုတ်လုပ်ရောင်းချမှုကွင်းဆက်အတွက်အန္တရာယ်ရှိလာလိမ့်ပါ။အောက်ဆင်ဆိုလာဟာအမေရိကန်ဇူလာပြားထုတ်လုပ်ရေးလုပ်ငန်းအနည်းငယ်တဲကတခုပါ။လုံးမှုဆောင်ရာရှိချုပ်မမ်မွန်ရာရှစ်ကအခုလိုပြောပါတယ
် If we don't have the supply chain here in the US we look at it as a national security concern
American မှာထုတ်လုပ်ရောင်းချမှုခွင့်ဆက်မရှိရင်အမျိုးသားလုံခြုံရေးပြဿနာအဖြစ်မြင်ပါတယ်ပြန်ပြေးမြဲစွမ်းအင်ကိုနေအောင်ကြီးကနေထုတ်လုပ်ဖို့ပစ္စည်းတွေတက်ဆင်ထားမယ်ဒါပေမဲ့အခုအခါမှာအဲ့ဒီပစ္စည်းတွေမထုတ်လုပ်နိုင်ဘူးဆိုရင်ထုတ်လုပ်မှုခွင့်ဆက်လက်ထဲရှိသူကရပ်ပစ်လို့ရနိုင်တယ်လေ
Crystalline Silicon ပါတဲ့တရုတ်ဆိုလာပစ္စည်းတွေပေါ်အခွန်ချဖို့အမေရိကန်ကဒီနေ့တိုးပြထမ်းလိုက်ပါတယ်။တရုတ်ပြည်စင်ကြန်းဒေသကလာတာတွေအပါအဝင်ဆိုလာပစ္စည်းတွေကိုဝီကာအရမလုံအားကာကွယ်ရေးဥပဒေနဲ့ပိတ်ပင်လိုက်ပြီးဂျွန်လာကစပြီးတက်ရောက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကျောက်တီကျန်ကတော့အခုလိုဆိုပါတယ
်။美方根本不关心事实和真相。
အမေရိကန်ကတကယ်အချက်လက်နဲ့အမှန်တရားကိုယူမဆိုင်ပါဘူး။ပုံမှန်စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုနိုင်ငံရေးလှုပ်ပစ်ပါတယ်။ရောင်းလိုအားကွင်းဆက်ကိုဝင်ဆွတ်ပြီးတရုတ်ကုမ္ပဏီတွေကိုတိုက်ခတ်မယ်ဆိုတာဖိနှိပ်ပါတယ
်။လိင်နေတာတွေကိုချက်ချင်းရပ်ပြီးဖျက်လို့ဖျက်စီးဥပဒေတွေအကောင့်ထဲပေါနေတာကိုအမေရိကန်ကရပ်ဖို့လိုတယ်လို့တရုတ်တန်ယုံက VOE ကိုပြောပါတယ်။အမေရိကန်နေအောင်ကြီးသုံးစွမ်းအင်လုပ်ငန်းကြီးမှလောင်းအားပေးဖို့ဝေဖောင်းပွားမှုလျှော့ချရေးဥပဒေမှာအခွန်သက်သာခွင့်တွေပါဝင်ပါတယ်။ဒါပေမဲ့ auction solar ကရရှစ်ကတော့အဲ့ဒါနဲ့မလုံလောက်ဘူးလို့ဆိုပါတယ်
။ You're dealing with China.
တရုတ်ကလွတ်လပ်ဈေးကွက်စီးပွားရေးမဟုတ်ပါဘူး။တရုတ်ဆိုရကပံ့ပိုးသလောက်ခမည်းမပံ့ပိုးနိုင်ပါဘူး။ဒါကြောင့်မလုံလောက်ဘူးဗျ။ကုန်သွယ်ရေးဥပဒေတွေလိုက်နာအောင်လုပ်ဖို့လည်းလိုပါတယ်
။ဒီနေ့အစောပိုင်းမှာလုတ်ခဲ့တဲ့ကုန်သွယ်ရေးဌာနစုံစမ်းစစ်ဆေးရေးဖြစ်အောင် auction solar ကစေစောပေးခဲ့တာပါ။အရှိတောင်အာရှတိုင်းပြည်တွေကလာတဲ့ solar ပြားတွေဟာတကယ်တော့တရုတ်လုတ်တွေဖြစ်ပါတယ်။နောက်ကြောင်းပြန်အခွန်ချမှာဆိုတာကြောင့်ဆိုလာစီမံချက်အတော်များများရပ်သွားကြပါတယ်။အဒီတိုင်းပြည်တွေကဆိုလာပစ္စည်းတွေပေါ်နှစ်နှစ်အခွန်မကောက်ဘူးလို့သမ္မတဘိုင်ဒန်ကတုံ့ပြန်ကြေညာခဲ့ရပါတယ်။ရုရှားကအခုလိုဆိုပါတယ
်။ဝမ်းနေပက်လက်ဖြစ်စရာပါပဲဗျာ
။နှစ်နှစ်တခုဆုံးသွားတဲ့အခါတင်ပြထားတဲ့အတိုင်းစတင်ဆောင်ရွက်မယ်လို့ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြည်တွင်းဆိုလာထုတ်လုပ်မှုကို2024မှာသုံးဆတက်လာဖို့အင်ဂျူတော်ကတော့ကြည့်ရထားပါတယ်ခင်ဗျာ
။ဦးတင်မောင်တန်းတင်ပြသွားပါရှင်။ VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တသက်ရှင်များရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ3050နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆက်မျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook ဆာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါရှင်မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာ23ရက်တနင်္ဂနွေနေ့ညဖက်အတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တဲ့အစီအစဉ်တွေကိုလိုင်းတိုမီတာ3058နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထုတ်လွှင့်နေပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကတူတာနဲ့ထူးခြားစာများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီသတင်းပတ်မှာတော့အကြမ်းဖက်မှုရပ်တန့်ရေးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့ကုလအတွေ့အကြုံမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာရဲ့မြန်မာပြည်ခေစဉ်အကြောင်းဆွေးနွေးတင်ပြထားပါတယ်။ပြည်သွေးနိုင်တဲ့အသူမဆုမုံကအကူအညီတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအကြမ်းဖက်မှုရပ်တန့်ရေးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့ကုလအထူးကိုယ်စားလှယ်ခရီးစဉ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ကုလသမဂ္ဂအထူးထူးထွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဟာဩဂုတ်လ16ရက်နေ့ကရန်ကုန်မြို့ကိုရောက်ရှိခဲ့ပြီးနောက်တနေ့မှာတော့နေပြည်တော်မှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီအကြောင်းကိုစင်ကာပူအခြေစိုက် CNA သတင်းဌာနကမြန်မာနိုင်ငံမှာရက်စက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားနေချိန်မှာပဲကုလသမဂ္ဂအစိုးရရရှိကြီးတဦးရဲ့ရှာရှာပါပါခီးစဉ်တစ်ခုဖြစ်တယ်လို့မှတ်ချက်ပြုရေးသားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရဖာရင်ဟက်ကလည်းနိုလင်းဟီစာရဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေလျော့ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်တယ်။အခုလိုကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာမြန်မာစစ်ကောင်စီကိုတရားဝင်အတိမတ်ပြုဖို့မဟုတ်ပါဘူးလို့ဩဂုတ်လ18ရက်နေ့ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှင်းလင်းစွာပြောကြားခဲ့တာတွေ့ရပါတယ်
။ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့နဲ့တေတံပေးချင်းခံထားရတဲ့သူတွေကိုနောက်ထပ်ကွပ်မျက်တာတွေမလုပ်ဖို့ဖမ်းဆီးထိန်းသိမ်းချင်းခံထားရတဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုပြန်ပြီးတော့လွှတ်ပေးဖို့မြန်မာစစ်ကောင်စီခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာနိုလင်းဟေစာကပြောကြားခဲ့တယ်လို့သိရပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့တယ်လို့ဩစတေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်နေကိုလည်းလွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။နိုလင်းဟေစာဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်နေတာဝန်ပေးအပ်ခြင်းကိုခံရပြီးတော့တနှစ်အကြာမှသာမြန်မာနိုင်ငံကိုလာရောက်ခွင့်ရတဲ့သူရဲ့ပထမဆုံးခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လှုပ်ပေးဖို့နဲ့နောက်ထပ်သေတံပေးကွပ်မျက်တာတွေမလုပ်ဖို့အဓိကထားတောင်းဆိုခဲ့တာကိုတွေ့ရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထောင်ချခံထားရတဲ့သူတွေဟာလွတ်လပ်ပြီးတော့မျှတတဲ့တရားစီရင်မှုတွေကိုမရရှိခဲ့ကြပါဘူး။စစ်ခုံရုံးနေနဲ့စစ်တပ်ကနေထိန်းချုပ်ထားတဲ့တရားရုံးတွေကပြစ်ဒဏ်တွေကိုချမှတ်နေတာဖြစ်တဲ့အတွက်တရားဥပဒေကြောင့်အရာမေးခွန်းထုတ်စရာအငင်းပွားစရာအခြေအနေတွေဖြစ်နေတာကိုတွေ့ရမှာပါအထူးသဖြင့်နှစ်ပေါင်း40ကျော်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ကိုချင်းမီကိုဇေယျတို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကွပ်မျက်ခဲ့တာဟာဥပဒေကြောင့်အရာအငင်းပွားပွဲဖြစ်ခဲ့ရတယ်လို့တကဘာလုံးရဲ့ပြစ်ဒဏ်ရှုံချခြင်းကိုလည်းခံခဲ့ရပါတယ
်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ရဲ့2022ဩဂုတ်လ18ရက်နေ့ဖော်ပြချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံထားရသူပေါင်း 12,056 ဦးရှိပြီး၎င်းတို့အနက်မှ 1,396 ဦးမှာထောင်ဒဏ်ချမှတ်ခြင်းခံထားရကြောင်းတေဒဏ်ချမှတ်ခံထားရသူ125ဦးရှိပြီး4ဦးကိုကွပ်မျက်ပြီးဖြစ်ကြောင်းတေဒဏ်ပေးခြင်းခံထားရသူတွေထဲမှာအသက်မပြည့်သေးသူကလေး2ယောက်ပါဝင်ကြောင်းဖော်ပြထားပါတယ်ပိုဆိုးတာကထောင်ဒဏ်ချမှတ်ထားခြင်းခံရသူတွေဟာတစ်နှစ်ကျော်လာပြီမယ်မိသားစုတွေနဲ့ထောင်ဝင်စာတွေ့ခွင့်တစ်ကြိမ်တစ်ခါမှမရကြတာပါပဲထောင်ဝင်စာတွေ့ခွင့်မရတဲ့အကြောင်းကို VOA သတင်းဌာနကပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကထုတ်လွှင့်ခဲ့တာတွေ့ရပါတယ်အ အဲ့ဒီလိုထုတ်လွှင့်ရမှာထောင်ဒဏ်ကျခံနေရတဲ့သတင်းတောက်တဦးရဲ့ဖခင်တဦးကခုဇူလိုင်24ရက်ဆို3လပြည့်ပြီပေါ့ဒါပေမဲ့အပြင်လူနဲ့လုံးဝတွေ့ခွင့်မရှိဘူးသူတို့ကကိုဗစ်အကြောင်းပြထားတယ်ပေါ့လေသူတို့လှုပ်ရှင်တာလှုပ်လို့ရနေတဲ့အချိန်ပဲဗျာကိုတွေကဘာပြောလို့ရမှာလဲခံစားရတာတခုပဲရှိတာပေါ့လို့ပြောကြားခဲ့ပါတယ်
အကျဉ်းဦးစီးဌာနဘက်ကတော့ COVID-19 ကပ်ရောဂါအခြေအနေအရထောင်ဝင်စာတွေ့ခွင့်မပြုတာလို့အကြောင်းပြပါတယ်။အကျဉ်းဦးစီးဌာနအနေနဲ့ COVID ကပ်ရောဂါကိုအကြောင်းပြပေမဲ့ပြီးခဲ့တဲ့ April လတုန်းကလူအများပါဝင်လေးရှိတဲ့တကြံပွဲတော်ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပပြုလုပ်ခဲ့တာကိုတွေ့ရပါတယ်။ဒါအပြင်တကြံအပြီးမှာလည်းရုပ်ရှင်ရုံတွေကိုလည်းပြန်လည်ဖွင့်လှစ်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်။အမှန်ဆိုရင်တော့ထောင်နဲ့ချမှတ်ခံထားရပြီးတဲ့သူတွေဟာတစ်လကိုအနည်းဆုံးနှစ်ကြိမ်ဒါမှမဟုတ်တစ်ကြိမ်မိသားစုနဲ့တွေ့ဆုံခွင့်ပေးရမှာဖြစ်ပါတယ်။အကျဉ်းထောင်လက်ဆွဲပုံမှန်980မှာအခုလိုဖော်ပြထားတာပါ။ပြစ်ဒဏ်ကြခံရသည့်အကျဉ်းသားတစ်အား၎င်း၏မိတ်ဆွေများသို့မဟုတ်ဆွေမျိုးများတို့နှင့်တွေ့ဆုံခြင်းတို့ဆက်သွယ်ခြင်းပြုလုပ်ပြီးတော့အယူခံတင်သွင်းရန်အတွက်စီရင်ရန်တို့အာမခံရရှိစေရန်အတွက်စီရင်ရန်တင့်တော်သောခွင့်ပြုမှုကိုပေးရမည်။၎င်းအားမိတ်ဆွေများနဲ့တွေ့ဆုံခြင်းသို့စာရေးခြင်းကိုတလလျင်တစ်ကြိမ်သို့မဟုတ်နှစ်ကြိမ်ခွင့်ပြုရမည်။၎င်း၏ပစ္စည်းပစ္စယများအားကြီးကျက်ကုတ်ကဲရန်အတွက်စီစဉ်ဆောင်ရွက်ရန်လိုအပ်သည်ကိုအကျဉ်းထောင်တာဝန်ခံမှထင်မြင်ယူဆလျင်မကြာခဏတွေ့ဆုံဆက်သွယ်ခွင့်ပြုမည
်။အကျဉ်းထောင်လက်ဆွဲရဆိုရင်ထောင်တန်ချမှတ်ခံရသူတွေဟာမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်ရကိုရကြရမှာဖြစ်ပါတယ်။အာနာသိန်းစစ်ကောင်စီကိုဆန့်ကျင်လို့ဖမ်းဆီးထိန်သိမ်းထောင်ဒဏ်ချမှတ်ခြင်းခံရတာတရားမျှတပါရဲ့လားမေးခွန်းထုတ်เสียဖြစ်တယ်လို့ထောင်ဒဏ်ချမှတ်ခံရပြီးနောက်မှာလဲအကျဉ်းသားတွေရတဲ့ရတိုက်တဲ့အခွင့်အရေးတွေဆုံးကျုံးနေတာဟာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေပါကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်နိုလင်းဟေစာရဲ့ရည်ရွယ်ချက်တစ်ခုဖြစ်တယ်ဖမ်းဆီးခြင်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုချက်ဟာလက်တွေ့အောင်မြင်ဆောင်ရွက်နိုင်မလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
အချမ်းဖက်မှုရပ်တန့်ရေးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့ကုလအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နှိုးလင်းဟေစာရဲ့မြန်မာပြည်ခီးစဉ်အကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာပြည်သွေးနိုင်ငံတင်ပြသွားတာပါရှင်အခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးသနာကျော်ကစူးစီးတင်ပြထားပါတယ်ရှင်
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပြေးထုတ်လွှင့်တဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့သောရရှင်ကဥဆံဝေဆိုတဲ့သောရရှင်ဖြစ်ပါတယ်။ VOE သတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအမြဲဆုံးဆောင်ရွက်နိုင်ပါစေ။အရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်။ဒီလိုမျိုးသောရရှင်တွေတော်တော်များများကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်ထုတ်လွှင့်မှုအောက်မှာလာပြီးတော့နှုတ်ဆက်တာလာပြီးတော့နှုတ်ခွန်းဆက်တာတွေအဲ့လိုမျိုး comment တွေတွေမှတ်ချက်တူလေးတွေရေးလာကြတာရှိပါရဲ့နော်။ကျမအလင်းတင်တင်တို့ဖော်ပြပေးနေပါတယ်တခါတလေ Facebook ဘက်ကပဲဖြစ်ဖြစ်ဒီဘက်ကပဲဖြစ်ဖြစ် update လောက်တာမျိုးတွေမှာအချိတ်ဆက်လောက်ထားတာတွေပြက်ကုန်ပြီးတော့ Facebook မကောင်းတဲ့အခါမျိုးကြုံမယ်ဆိုရင်ကျမတို့ view ရေထုတ်လွှင့်ချက်တွေကိုနောက်နေရာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဥမာ radio နောက်ပြီးတော့ TV နောက်တစ်ခုဖုန်းတွေမှာဆိုရင်လည်း Facebook မရရင် YouTube နောက်တစ်မျိုးက view app ကနေပြီးတော့နားထောင်နိုင်ပါတယ်ဒီ VOA app ကနေ VOA မြန်မာထုတ်လွှင့်ချက်တွေကိုအစီအစဉ်တွေ radio အစီအစဉ်တွေကိုနားထောင်လို့လည်းရတယ်လို့မျိုးဒီရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့လည်းရပါတယ်။သတင်းတွေကိုကျမတို့ဒီသတင်းဆောင်မအနေနဲ့ဖော်ပြထားတာကိုလည်းဖတ်ရှုလို့ရနိုင်ပါတယ်နော်။ဒီ app ကို Apple phone တွေကရော Android phone တွေကရော download ရယူနိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာ VOA Bambies လို့ရှာကြည့်လိုက်ပါတွေ့ပါမယ်။ဒါမှမဟုတ်ရင်ကျမတို့ရဲ့ website လိပ်စာ bambies.voanews.com မှာလည်း
ဒီ app တွေကို download လုပ်ယူလို့ရအောင်လို့ဒီချိတ်ဆက်ထားတဲ့နေရာကြီးတင်ထားပေးပါရယ်။ကဲဒီတော့ view ကိုနားဆင်ကြည့်ရှုဖို့တနေရာရမှာအဆင်မပြေဖြစ်တယ်ဆိုရင်တနေရာမဟုတ်နောက်တနေရာကနေတော့ကြည့်လို့ရပါတယ်လို့ကဲအဆင်ပြေပါတယ်နော်။ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအဆင်မပြေတော့လို့ရရဲ့အနေနဲ့ကြံဖန်ရတယ်လို့ပြောလာပါတယ်
။မင်္ဂလာပါ VOA အဖွဲ့သူအဖွဲ့သားများခင်ဗျာ။ VOA ကထုတ်လွှင့်မှုတွေကိုဆင်အားပေးနေပါတယ်။အရင်ကတော့ PSI ကနေပြီးတော့သတင်းတွေကိုကြည့်ပါတယ်။ဒါပေမဲ့ကျွန်တော်တို့စီပါမီလုံးအောင်ပြတ်သွားပါတယ်။ကျွန်တော်ဖီက VOA သတင်းတွေကိုအမြင်နားထောင်ပါတယ်။မင်းပင်လာတော့ Radio ကနေပြီးတော့နားထောင်ပါတယ်။ဖြစ်ချင်တော့အဖေ Radio လေးကအတန်မထွက်တော့ပဲပြတ်သွားတာလားမသိပါဘူး။အသက်ဝယ်ဖို့လည်းမလွယ်ကူတာမှုလို့သတင်းနှားထောင်နေဖို့ကျွန်တော်စဉ်းစားပါရယ်ကျွန်တော်စီက3လပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါရယ်ဒါပေမဲ့မနေ့ပိုင်း3နိုင်လောက်ကနေပြီးတော့9နိုင်လောက်ထိအင်တာနက်လိုင်းအသုံးပြုလို့ရပါရယ်ကျွန်တော်လည်း VOA ကသတင်းတွေကို audio ကို download ရတာကိုသတိရပြီးတော့အဖေတို့သတင်းနှားထောင်လို့ရအောင်လို့မင်းညာကသတင်းကိုနောက်နေ့မနေ့မှ download ဆွဲပေးပါရယ် audio တွေ download ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းနှားထောင်နေဖို့အများကြီးအထောက်အကူဖြစ်ပါရယ်ကျွန်တော်ဆိုလဲလူငယ်တခုဖြစ်တဲ့အတွက်မြန်မာနိုင်ငံရေးအပြင်နိုင်ငံတကာကအကြောင်းအရာတွေကိုအလွန်စိတ်ဝင်စားပြီးတော့ဘုဟုသုတရအောင်လို့အမြင်နားထောင်ပါတယ်တိဆက်မှုတွေကလည်းအရန်ကောင်းပါတယ်ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာကျေးဇူးပ
ါဒီတော်ရရှင်ကဒီ VOA ကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာအင်တာနက်လိုင်းထပ်ပြီးတော့အသုံးပြုရတယ်ဆိုလို့အထူးစိတ်မကောင်းဖြစ်ရပါတယ်နော်ဒါမဲ့လည်းအခုလိုမျိုးကျွန်တော်တို့ auto download ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရရစလို့အများကြီးလဲဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်ဦးချော်စံသာအတင်းတွေပြောနေတဲ့အတန်ကတော့ငငယ်တော့ကအတိုင်းပဲအတန်ပီတာကြီးများနေစေပါတက်ရှည်ကျမ်းပါပြီးတော့မိမိဝါသနာပါတဲ့တင်းလုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်လို့အငယ်ဦးချော်စံသာကိုစားပြောချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ view ရေးတဲ့ email ကနေရေးပို့လာတာပါThanks for the world news. ကမ္ဘာသတင်းတွေမြန်မာသတင်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ဖတ်ရကြည့်ရှုရတာအရန်အားရကျေနပ်မိပါတယ်။ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာ။အထူးသဖြင့်တောင်မော်ဒေသတိုင်းသားတို့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်။ May God bless VOA ပါတဲ့။ဖျားသခင်ကောင်းချီးပေးပါစေလို့ဆုလိုပါတယ်။နိုင်လေးဆိုတဲ့တော်ရရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ
် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအမြဲနားဆင်အားပေးနေပါတယ်ခင်ဗျာထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါတယ်ခင်ဗျာကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာအခုစာလေးကဒုတိယမြောက်စာလေးပါဗျာကျေးဇူးပါခင်ဗျာညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်နဲ့အားလုံးနှလုံးစေဝံငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ကျမတို့စီကိုစာရေးလာတဲ့တော်ရရှင်တယောက်တလောတော့ငါပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးပြောလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်နော်အခုအဲ့ဒီတော်ရရှင်နောက်တစ်ခေါက်ပြန်ပြီးတော့စာရေးလာတာပါ
ကျေးဇူးပါ VOA ရှင်။ VOA ကိုသတိစာပို့လိုက်တာလေဖေဖေနားထောင်ရတယ်။ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ်။ VOA ကိုလည်းကျေးဇူးတင်ပါတယ်ရှင်။အခုလို VOA ကနေပြည်သူတွေရဲ့ရင်းနှီးစကားကိုအလင်းအနက်ထားဖြေကြားပေးတဲ့အတွက်ကျမတို့ဖောင်းပြင်မျိုးနယ်ရဲ့အနာဂတ်လေးလင်းလက်သွားသလိုခံစားရပါတယ်။လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဗဟုသုတတွေနဲ့ပါအမြင်လဲမကျေကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူပေးမင်းတက်ကိုလုံးမှာကိုစားရမှာဆိုတဲ့အတွေ့ကအခုထိရှိနေကြပြောနေကြစေပါမြို့နယ်သူမြို့နယ်သားတွေအဆင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြေမျိုးပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုကဖိုးဘိန်းတွေရောင်းပြီးသိမ့်ဆယ်ချီတန်းဆိုင်ကယ်ထည့်လဲစီပြီးအဆင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေ့တိုင်းကြားနေရပါတယ်ရှင်ចောင်းသားចောင်းသူတွေလည်းဖိုးကြောင့်ပျက်စီးနေကြတာစိတ်မကောင်းစွာမြင်နေရပါတယ်ကျမတို့မိန်းကလေးတွေအိမ်နောက်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစင်းစားနိုင်ပဲဖိုးမယူဘိမ်းမစားတဲ့အိမ်နောက်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါအရက်တောက်သူရောင်းသူတွေကတော့ပြောမပြတက်လာအောင်ပါပဲရှင်ပြည်သူအားကိုရတဲ့ VOA အမြဲအားပေးနေတာပါဒီထက်မကအောင်မြင်ပါစေရှင
်ဒီတော်ရရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာ ဖောင်းပြင်မျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစီပြဿနာကိုစာရေးပြီးရှင်းဖွင့်လာတာဖြစ်ပါတယ်။ရှင်းဖွင့်လာတဲ့သောရရှင်တချို့ရဲ့စာရေးထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပါဝင်ခြင်းလို့ပါ။ကျွန်တော်ကထိုင်းမှာအလုပ်လုပ်နေတာပါဆိုတဲ့သောရရှင်ကျော်ဖုံးတွင်က
ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဘဝကမလွယ်ပါဘူးဗျာ။ထောက်ထားမရှိတဲ့သူတွေဆိုရင်အလုပ်ရှင်ကရဲနဲ့ဖမ်းခိုင်းပါတယ်။သူတို့ပေးတာယူခိုင်းတာလို့ကျွေးတာစားတဲ့သူကိုပဲသဘောကျပါတယ်။ယူသားမမှန်ကန်နေတဲ့သူဆိုရင်တော့သဘောမကျကြပါဘူးထိုင်းရောက်မြန်မာနိုင်ငံသားတွေအားလုံးဘေးရန်ကင်းဝေးကြပါစေ VOE ကိုလည်းအမြဲတမ်းနားဆင်ကြပါရယ်ဗျာ
ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေရဲ့ဘဝပါဆိုပြီးတော့သူတွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်သောရရှင်တွေအားလုံးပုံမကောင်းမွန်အဆင်ပြေတဲ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါသေး။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုကြားခဲ့ရတာပါရှင်အခုတော့အပတ်စဉ်တင်ဆက်နေကြနောက်ထပ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းထဲကသုတအစီအစဉ်အလဲရောက်ပါပြီနိုင်ငံတကာသတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရစေဖို့အမညညတွေကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံတချို့မှာအကြောင်းအမျိုးမျိုးကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတာနဲ့ဒီလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေတဲ့အကူအညီဝန်ထမ်းတွေအကြောင်းပြောပြပေးထားပါတယ်ရှင်
ဒီကနေ့ကမ္ဘာနိုင်ငံတချို့မှာစစ်ဘေးစစ်တမ်းဆင်းရဲမွဲတေမှုသဘာဝဘေးရန်တွေကမ္ဘာကပ်ရောဂါအမျိုးမျိုးစတဲ့အကြောင်းတရားတွေကြောင့်စားနပ်ရိက္ခာခေါင်းမမှုတွေဥအိမ်မဲ့နေထိုင်စရာမရှိတာတွေအပြင်လူသားတဦးချင်းစီရဲ့ဘဝရပ်တည်မှုအတွေ့အခက်အခဲဆင်းရဲဒုက္ခတွေကြုံတွေ့နေကြရတာပါဒီအတွက်လည်းကုလသမဂ္ဂအနေနဲ့မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးနိုင်ငံပေါင်း63နိုင်ငံကအခက်အခဲတွေရင်ဆိုင်နေရတဲ့သူပေါင်းတန်း200ကျော်ကိုလူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့တွေကိုပေးနေရတယ်လို့ဆိုပါတယ်ဒီလိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့အတွက်ကမ္ဘာဒေသအနှံ့ကသက်ဆိုင်ရာနိုင်ငံတွေကိုကုလသမဂ္ဂဝန်ထမ်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကဝန်ထမ်းတွေတွားရောက်လုပ်ကိုင်ကြတဲ့အခါပဋိပက္ခတွေကြားမှာထိခိုက်မှုတွေအသက်ဆုံးရှုံးမှုတွေလည်းအများကြီးကြုံတွေ့ကြရပါတယ်။ဒါကြောင့်လည်းဒီဝန်ထမ်းတွေကိုဂုဏ်ပြုအသိမှတ်ထားတဲ့အနေနဲ့2009ခုနှစ်ကစပြီးနှစ်စဉ်ဩဂုတ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်။
အဲ့ဒီဩဂုတ်လ19ရက်နေ့ဆိုတာကလွန်ခဲ့တဲ့2003ခုနှစ်တုန်းကအီရတ်နိုင်ငံဘက်ဒက်မြို့ကကန်နွန်ဟိုတယ်ဘုံခွဲတိုက်ခိုက်ခံရပြီးကုလသမဂ္ဂရဲ့အီရတ်နိုင်ငံဆိုင်ရာအထူးတန်တမန်အပါအဝင်အကူအညီပေးနေတဲ့ဝန်ထမ်း22ဦးသေဆုံးခဲ့ရတဲ့နေ့လည်းဖြစ်ပါတယ်လုံငယ်တဲ့2021ခုနှစ်ထဲမှာလည်းအကူအညီပေးရေးလုပ်ငန်းတွေလုပ်နေတဲ့ဝန်ထမ်းပေါင်း460ဟာတိုက်ခိုက်မှုတွေခံခဲ့ရတာကြောင့်ဝန်ထမ်း140အသက်ဆုံးရှုံးခဲ့ရပါတယ်။203ဦးကတော့ထိခိုက်ဒဏ်ရာရခဲ့ပြီး118ဦးကတော့ပြန်ပြေးဆွဲခံရတာကိုရင်ဆိုင်ကြုံတွေ့ကြရတာပါ။လူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့ဝန်ထမ်းတွေအများဆုံးနှောက်ယှက်တိုက်ခိုက်ခံရတဲ့နေရာဒေသတွေကတော့တောင်ဆူဒန်၊အာဖဂန်နစ္စတန်နဲ့ဆီးရီးယားတို့ဖြစ်ပါတယ်။အခု2022ခုနှစ်ထဲမှာရုရှားယူကရိန်းစစ်ပွဲကြောင့်အထောက်ပံ့အကူအညီပေးရေးဝန်ထမ်းတွေထိခိုက်သိမ်းဆုံးမှုအရေအတွက်ပိုပြီးများလာနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကမ္ဘာ့ကာယရောဂါကိုဗစ်အခြေအနေရဲ့ရိုက်ခတ်မှုကြောင့်လည်းဖွံ့ဖြိုးဆဲနိုင်ငံတွေမှာဆင်းရဲမွဲတေမှုတွေပိုများလာတဲ့အပြင်ဥရုယာသီပြောင်းလဲဖောက်ပြန်မှုတွေကြောင့်စားနပ်ရိက္ခာခေါင်းပါပြတ်လတ်မှုတွေကြုံရတာကြောင့်အခု2022ထဲမှာလူပေါင်း294သန်းလောက်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေတာပါ။ကမ္ဘာမှာကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံ DRC ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီအများဆုံးလိုအပ်နေတဲ့နိုင်ငံဖြစ်ပြီးခန့်မှန်းချေလူပေါင်း28သန်းလောက်အကူအညီလိုနေတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြထားပါတယ်။အာရှတိုင်းမှာတော့အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီအများဆုံးလိုနေတဲ့နိုင်ငံတွေဖြစ်တယ်လို့လည်းဆိုပါတယ်ရှင
်။မညညလွင်တင်ဆက်ထားတဲ့သတင်းထဲကသုတအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။အခုဆက်ပြီးတော့ကဘာတလွားကထူခြားတဲ့သတင်းလေးတွေကိုတင်ပြပေးချင်ပါတယ်။ Netflix ကုမ္ပဏီကထုတ်လုပ်တဲ့ Stranger Things TV ဇာလံတွဲ series ကိုအခြေခံထားတဲ့ Coffee Scent တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့မှာဖွင့်လွှင့်ထားပါတယ်။ American ပြည်ထောင်စု New Jersey ပြည်နယ်ကကမ်းခြေမြို့ကလေးဖြစ်တဲ့ Asbury Park မှာ Kihong Pinball Game Set ကလေးတွေစုထားတဲ့ game ဆိုင်လေးတစ်ခုဖွင့်လွှင့်ထားပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့ Marking Fury တို့ကတင်ပြထားပါတယ်ရှင
်။Netflix ကုမ္ပဏီထုတ် Stranger Things TV ဇာလံတွဲ series ကိုအခြေခံထားတဲ့ Coffee Sign တစ်ခုကိုဂျပန်နိုင်ငံ Tokyo မြို့မှာဖွင့်လှစ်ထားပါတယ်။ဒီ Coffee Sign ထဲမှာ Stranger Things ဇာလံတွဲတွေက Kihong 1980ပြည့်နှစ်တွေကသချင်းတွေကိုနားထောင်နိုင်တယ်လို့ရုပ်ရှင်ဇာလံတွဲတွေကအပြင်အစီအတွေနဲ့မိစ္ဆာကောင်ရုပ်တွေကိုလည်းပြသထားပြီးတော့လာရောက်သုံးဆွဲတဲ့သူတွေအနေနဲ့တပုံတွဲရိုက်နိုင်ပါတယ်။အစားအသောက်တွေကလည်းရုပ်ရှင်ဇာလံတွဲတွေကအစားအသောက်တွေဖြစ်ပြီးတော့မိစ္ဆာကောင်ပုံစံလှုပ်ထားတဲ့အီတလီခောက်ဆွဲပါစတာနဲ့အဓိကဇက်ကောင်မင်းသမီး11ကြိုက်တဲ့ waffle မုန့်တွေကိုလည်းမှာယူစားတောက်နေပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကူးစက်မှုတွေလည်းပြန်ပြီးများလာနေတာကြောင့်ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တနအီတိုင်းမှာလူတစ်ကြိမ်ဝင်ရင်အယောက်20ပဲဝင်ခွင့်ပေးပြီးတော့ဒီဆိုင်မှာစားတောက်ဖို့အတွက်ကြိုတင်နေရမှာရပါတယ်။တိုကျိုမြို့မှာအခုလိုဇာလံတွဲကောင်းစင်တဲ့စားတောက်ဆိုင်တွေ၊ coffee ဆိုင်တွေခေတ်စားလာနေပြီးနင်ဂျာလိုဝတ်ထားတဲ့စပွဲထိုးတွေသွေးဆုပ်ဖုတ်ကောင်ဗန်ပါယာလိုတူပါထားတဲ့ဆိုင်တွေလည်းရှိပါတယ်။ဒါပေမဲ့လည်းခီးသွားတွေကိုမိခိုအားထားတဲ့တခြားစီးပွားရေးတွေလိုပဲစားတောက်ဆိုင်လုပ်ငန်းဟာကပ်ရောဂါကြောင့်အကျော်လီထိခိုက်ခဲ့ရပါတယ်ရှင
်။ American ပြည်တော်စု New Jersey ပြည်နယ်ကကမ်းခြေမြို့လေးဖြစ်တဲ့ Asbury Park မှာ Kihong Pinball ဂိမ်းဆက်လေးတွေစုစည်းထားတဲ့ဂိမ်းဆိုင်လေးတစ်ခုကိုဖွင့်လှစ်ထားပါတယ်။ Silver Ball Retro Arcade လို့နာမည်ပေးထားတဲ့ဒီဂိမ်းဆိုင်လေးမှာခေအဆက်ဆက်ကထုတ်လုပ်ခဲ့တဲ့ပင်ဘောတန်လုံးလေးတွေကိုပြစ်တင်ကစားရတဲ့ဆက်အလုံးပေါင်း150ကိုစုစည်းပေးထားပါဗျ။1950ခုနှစ်ကထုတ်လုပ်ခဲ့တဲ့ဆက်တွေအထိပါရှိတာကြောင့်ငယ်ဘဝကဆော့ခဲ့မှုတဲ့ဂိမ်းလေးတွေကိုပြန်ဆော့ကျင်သူတွေအတွက်အမှတ်တရဖြစ်စေတာပါ။ဗီဒီယိုဂိမ်းတွေနဲ့မတူဘဲဆက်ပစ္စည်းတွေကိုလက်တွေ့ကိုင်တွေ့ဆော့ကစားရတဲ့အတွက်လည်းမတူညီတဲ့အတွေ့အကြုံတွေကိုပေးတယ်လို့လာရောက်ကစားသူတွေကတော့ပြောကြပါဗျ။ဒီဆိုင်လေးကို2009ခုနှစ်ကတည်းကစတင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ Robert Evanto နဲ့ Steve Zuckerman တို့နှစ်ယောက်ပူးပေါင်းတည်ထောင်ခဲ့တာပါ Robert Evanto ရဲ့ Autism ယောဂါရှိသူတမီးဖြစ်သူကပင်ပေါ်ကစားရတာကိုနှစ်သက်တဲ့အတွက်ဒီဆက်တွေကိုစူးစီးထားပေးခဲ့တာပါခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစပုံမှုတူဟာဖီလိုပီနန်အမုံလေးတုံးပြီးအီတလီခောက်ဆွဲပါစတာကိုစံသက်ထုတ်လုပ်နေပါတယ် Rini Check ဆိုသူအမျိုးသမီးဟာကိုဗစ်ကယောဂါကာလ2020ခုနှစ်အတွင်းအခုလိုအကြံဉာဏ်ရပြီးတော့ဆန်သက်ထုတ်လုပ်ခဲ့တာပါ
ပီလိုပီနာဦးရီဟာသတ်ထုတ်တဲ့ဗိုက်တာမင်စီကျွေးဝပြီးတနည်းပတ်လုံးစိုက်ပျိုးလို့ရတဲ့သီးနှံဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းစိုက်ပျိုးတဲ့ပီလိုပီနာနဲ့ဟင်းချက်လို့ရတဲ့ငပြိုသီးတစ်မျိုးကိုသုံးပြီးထုတ်လုပ်တဲ့အီတလီခေါက်ဆွဲပတ်စတာကိုသူတည်ထောင်ထားတဲ့ Eldente Africa ဆိုတဲ့ကုမ္ပဏီကလည်းရောင်းချပေးပါတယ်။ခေါက်ဆွဲတစ်ထုပ်ကို2ဒေါ်လာကနေ5ဒေါ်လာနှုန်းသတ်မှတ်ပြီးအွန်လိုင်းကနေလည်းရောင်းချပေးတယ်လို့အပတ်စဉ်ထွက်တဲ့ Farmer Market လေသမားဈေးမှာလည်းရောင်းချပေးပါတယ်။အာဖရိကဒေသတွေပစ္စည်းတွေအသုံးပြုထားတဲ့အတွက်အစားအသောက်ဖူလုံရေးမှလည်းအထောက်အကူဖြစ်စေမယ်လို့သူယုံကြည်တဲ့အကြောင်း check ကပြောပါရရှင
်။ပြည်သူနိုင်ငံသားအလွတ်ရင်ငုတ်သမားတဦးဟာကမ္ဘာအနှံ့ဆုံးရင်ငုတ်ဆန်ရုံချိန်တင်လိုက်နိုင်ပါတယ်။အသက်26နှစ်အရွယ်အာနိုဂျရက်ဟာကရေဘီယံကျွန်းစုရိနာကဒဘာဟားမတ်စ်နိုင်ငံသားမှာအနက်ပေ393ပေကျော်ကိုအချီတော်နှစ်ဖက်ထဲနဲ့ရင်ငုံနိုင်ခဲ့တာပါအချိန်3မိနစ်နဲ့34စက္ကန့်ကြာမြင့်ခဲ့ပြီးတော့ဂျရက်အတွက်တော့ဒါဟာကမ္ဘာစံချိန်9ခုမြောက်ကိုချိုးလိုက်နိုင်တာပါနှစ်စဉ်ကျင်းပတဲ့ Vertical Blue ရင်ငုံပြိုင်ပွဲမှာတခြားအားကစားသမား41ယောက်နဲ့ရှင်ပြိုင်ခဲ့တာပါ10ရက်ကြာကျင်းပတဲ့ဒီပြိုင်ပွဲမှာအားကစားသမား1ယောက်အနေနဲ့အားကစားနည်းတစ်မျိုးကို6ကြိမ်ရှင်ပြိုင်နိုင်ပြီးတော့ဂျရက်ကဖားချီတော်နှစ်ဖက်နဲ့ရင်ငုံတာကိုပဲအာယုံဆိုင်ရှင်ပြိုင်ခဲ့တာပါပထမနေ့ကလေးကအနက်383ပေကျော်အထိငုတ်ပြီးစံချိန်ချိုးခဲ့သလိုသရုတ်ထနေ့မှာလည်းပေ390အထိငုတ်နိုင်ခဲ့ပါတယ်။နောက်ဆုံး6ရက်မြောက်နေ့မှာတော့အနက်ပေ393ပေကျော်အထိငုတ်ပြီးကမ္ဘာအနက်ဆုံးရင်ငုတ်စံချိန်တစ်ကိုတင်လိုက်တာပါခင်ဗျာ
။ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့တင်ဆက်ထားတဲ့ထူးခြားဆန်းမြတ်တဲ့များကနာကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုအတန်းလွှင့်နေတဲ့တနအိစအစီအစဉ်အလုံးအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်ထိတ်တန့်ရောက်တဲ့အချင်းချက်ကိုကိုစောဝင်းလိုင်းပြောပြပေးပါရှင
်။အရှက်ကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့6လပြည့်အထိမ်းမှကျင်းပဖို့ယူကရိန်းကပြင်ဆင်နေပါတယ်။စစ်ပွဲအစပိုင်းအချိန်တွေတုန်းကအကြံပေးပုဂ္ဂိုလ်တို့ကသူ့ကိုပြောခဲ့တာတွေကိုသူ့အနေနဲ့ပြန်ပြောင်းသတိရနေတဲ့အကြောင်းယူကရိန်းလူမျိုးတွေဟာအနိုင်မခံအရှုံးမပေးယူကရိန်းကိုခုခံကာကွယ်သူတွေဟာအရှုံးပေးမှမဟုတ်ဘူးဆိုတာကိုသိလာရပြီဖြစ်တဲ့အတွက်အဲ့ဒီအကြံပေးခဲ့ကြသူအများစုဟာအခုချိန်မှာအရှက်ရနေကြမယ်ဆိုတာသူသိတဲ့အကြောင်းယူကရိန်းသမ္မတဇယ်လင်စကီကပြောကြားခဲ့ပါတယ်ခင်ဗျ။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မဟာမိတ်တယောက်ရဲ့တမိဟာတိုတာလန်ခရူဇာကားကိုမောင်းသွားရင်ပေါက်ကွဲသွားတာကြောင့်သေဆုံးသွားပါတယ်။သတင်းစာဆရာတယောက်ဖြစ်တဲ့ဒါရီယာဒူကင်မော်စကိုမြို့အနီးမှာစနေနေ့ကပေါက်ကွဲသေဆုံးသွားခဲ့တာဖြစ်ပါတယ်။အဲ့ဒီကားကသူ့အဖေရဲ့ကားဖြစ်ပြီးအဖေဖြစ်သူကိုပြစ်မှတ်ထားပုံရတယ်လို့ဒီအကြောင်းနဲ့နှိစက်တဲ့တငယ်ချင်းတယောက်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့အစိုးရပိုင်းတပ်သတင်းမှဖော်ပြပါတယ်ခင်ဗျာ။ရုရှားတို့ထိန်းချုပ်ထားတဲ့ခရိုင်းမီးယားဒေသအတွင်းမှာယူကရိန်းရဲ့မောင်းသူမဲ့ drone ရင်ကိုစနေနေ့ကပစ်ဆလိုက်တယ်လို့ရုရှားတို့ကပြောပါတယ်။ဒီတော့တွင်ရုရှားတို့သိမ်းပိုက်နိုင်ခြင်းမရှိသေးတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကမြို့တချို့ကိုသိမ်းပိုက်နိုင်ရေးရုရှားတပ်တွေထိုးစစ်ဆင်လာနေတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ဒီချိန်ထဲမှာပဲရုရှားတပ်တွေဟာယူကရိန်းနိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုလည်းထိုးစစ်ဆင်တိုက်ခိုက်နေကြပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာတနည်းကျရင်မြန်မာပြည်ကိုပြန်ကြရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ္စဲဘာရှာလက်ကိုဝန်ကြီးချုပ်ရှေ့ခါစင်နာကပြောကြားခဲ့တာကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံအတွင်းစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်ပြီးနောက်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်နေတာအခုဆိုရင်9နှစ်ရှိသွားပြီဖြစ်တဲ့အကြောင်းနဲ့တရားစတာရှားပါတဲ့ဘင်္ဂလားဒေ့ရှ်လိုနိုင်ငံတစ်ခုအနေနဲ့ဒုက္ခသည်အများပြားကိုအခုလောက်ကြာကြာလက်ခံထားရတဲ့အတွက်ကြီးမားတဲ့စင်ခေါ်မှုအများပြားရှိကြောင်းဝန်ကြီးချုပ်ဟာစီနာကပြောကြားခဲ့တယ်လို့ဆိုပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံတွေအဖြစ်ဖင်လန်နဲ့ဆွေဒင်နိုင်ငံကိုလက်ခံလိုက်တာကြောင့်နေတိုးတပ်ဖွဲ့ရဲ့စီးရေးစွန့်ရီအကျိုးများလာတာကိုတွေ့ရတဲ့အကြောင်းပြောကြားပါတယ်ခင်ဗျာ
။တတင်းအချင်းချက်ကိုကိုစောဝင်းလိုင်းကြီးညာခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးအသံဖန်အင်ဂျင်နီယာတွေကတော့ Cornelius Tanner နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အသံရဲ့ညဖက်မြန်မာစံတော်ချိန်ည9:00နာရီ10:00နာရီအစီအစဉ်တွေကိုလိုင်းတူမီတာ3053နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.